ရခိုင်ပြည်နယ်ကြတဲ့နယ်ဆက်လင်းပြီးမြန်မာနိုင်ငံအပေါ်ကုန်သွယ်ရေးဆိုင်ရာတန်ခတ်အရေးယူမှုတွေချမှတ်ဖို့ဥရောပသမဂ္ဂ EU ကစဉ်းစားနေတယ်ဆိုတဲ့သတင်းထွက်လာပါတယ်။ကမ္ဘာအကြီးဆုံးကုန်သွယ်ရေးအုပ်စုဖြစ်တဲ့ EU အဖွဲ့ကမြန်မာနိုင်ငံကိုပေးထားတဲ့ကုန်သွယ်ခွင့်ကစ်လွတ်ခွင့်ကိုပြန်ရုပ်သိမ်းဖို့စဉ်းစားနေတာဖြစ်တယ်လို့ EU တာဝန်ရှိသူ၃ဦးကပြောတယ်ဆိုပြီး Reuters သတင်းမှရေးထားပါတယ်။ဥရောပကော်မရှင်ကစဉ်းစားနေတဲ့ဒီတန်ခတ်အရေးယူမှုမှာမြန်မာနိုင်ငံရဲ့အထည်ချုပ်လုပ်ငန်းလည်းပါဝင်ပြီးအလုတ်ကင်ထောင်ပေါင်းများစွာကိုထိခိုက်မဲ့အန္တရာယ်ရှိပေမဲ့ချက်ချင်းသိရောက်မှုရှိမှာတော့မဟုတ်သေးပါဘူး။ကုန်သွယ်ရေးဆိုင်ရာတန်ခတ်အရေးယူမှုတွေချမှတ်မလားဆိုတာ6လကြာသုံးသက်ဆန်းစစ်မှုစတင်လိုက်တာကပဲမြန်မာနိုင်ငံဆိုင်ရာ EU ရဲ့မူဝါဒပိုင်းမှာအရေးပါတဲ့ပြောင်းလဲမှုတစ်ခုဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့လူသားစာနာမှုနဲ့ဒီမိုကရေစီရေးရာတတ်မှတ်ချက်တွေကိုပြည့်မိတယ်ဆိုရင်ပြန်ရုပ်သိမ်းနိုင်တယ်လို့လည်း Writer သတင်းမှာရေးထားပါတယ်။အခုလိုသုံးသက်ဆန်းစစ်လာတဲ့အဓိကအကြောင်းရင်းကတော့ရခိုင်ပြည်နယ်မှာကျူးလွန်ခဲ့တဲ့ဆိုတဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးတုံးတပ်ဖြတ်မှုဆိုတဲ့ရည်ရွယ်ချက်နဲ့မြန်မာစစ်ဘက်ကလှုပ်ဆောင်ခဲ့တယ်လို့ဩဂုတ်လကထုတ်ပြန်တဲ့ကုလသမဂ္ဂစင်ကာစာထဲမှာဆွဆွဲဖော်ပြထားတာပဲဖြစ်ပါတယ်။ကုန်သွယ်ရေးဆိုင်ရာတန်ခတ်ရည်ယူမှုတွေချမှတ်ဖို့စဉ်းစားတဲ့နေရာမှာဥရောပကော်မရှင်ထဲမှာသဘောထားကွဲလွဲတာတွေတော့ရှိနေပါတယ်။ EU ကုန်သွယ်ရေးဆိုင်ရာအကြီးအကဲဆစ်စီလီယာမန်စထရောင်းကတန်ခတ်ရည်ယူမှုချမှတ်ရေးစတင်လှုပ်ဆောင်ဖို့သဘောထားရှိပါတယ်။ဒါပေမဲ့ EU နိုင်ငံကြီးမူဝါဒဆိုင်ရာအကြီးအကဲဖက်ဒရီကာမူဂရီနီကတော့တာမန်နိုင်ငံသားတွေကိုထိခိုက်စေမဲ့စီးပွားရေးတန်ခတ်ရေးယူမှုတွေကိုရှောင်ရှားဖို့ဆိုတဲ့ EU ရဲ့မူဝါဒကြောင့်ပိုပြီးတတိထားလှုပ်ဆောင်ခြင်းနဲ့သဘောထားရှိနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကော်မရှင်ဥက္ကဋ္ဌယွန်းကလော့ဒ်ယန်ကာရဲ့ရည်တည်ချက်ကတော့အခုချိန်ထိထွက်မလာသေးတယ်လို့ကော်မရှင်ပြောခွင့်ရကလည်းမှတ်ချက်ပေးပြောဆိုဖို့ညင်းတယ်လို့ Reuters သတင်းမှရေးထားပါတယ်။မြန်မာနိုင်ငံကနေ EU ကိုတင်ပို့နေတဲ့ကုန်ပစ္စည်းတန်ဖိုးစုစုပေါင်းဟာ2019ခုနှစ်ကဒေါ်လာ 1.8 ဘီလီယံကျော်ရှိပါတယ်။ဒါဟာတဲ့နဲ့ခရမ်းကလွဲပြီးကြံတဲ့ကုန်ပစ္စည်းအားလုံးကိုကုန်သွယ်ခွင့်နဲ့အခွန်ကင်းလွတ်ခွင့် EU ကမြန်မာနိုင်ငံကိုပေးပြီးတဲ့နောက်ပိုင်း2022ခုနှစ်နဲ့နိုင်စင်ရင်ဆယ်စားနီးပါးတိုးလာတာပါ EU ဟာမြန်မာနိုင်ငံရဲ့ကုန်သွယ်ဖက်တွေထဲမှာ6ခုမြောက်အကြီးဆုံးဖြစ်ပြီးနိုင်ငံခြားတရရဲ့ယင်းနှိမ့်နှံမှုဆိုင်ရာအရေးကြီးတဲ့အရင်းမြစ်တစ်ခုလည်းဖြစ်ပါတယ်မြန်မာအထည်ချုပ်လုပ်ငန်းအသင်း MGMA ကထုတ်ပြန်တဲ့ကိန်းဂဏန်းတွေအရမြန်မာနိုင်ငံကနေ EU ကိုတင်ပို့ကုန်တွေရေနံနဲ့သဘောဝတောင်းဝင်ပြီးရင်အထည်ချုပ်လုပ်ငန်းကဒုတိယအများဆုံးပါEU အနေနဲ့အထက်ချုပ်လုပ်ငန်းကိုထွင်းချက်ထားပြီးတန်ခတ်အရေးယူမှုချမှတ်ဖို့နီလန်းရှိပေမဲ့ဒီကန်ဒါရဲ့ပို့ကုန်ပမာဏကကြီးမားတာကြောင့် EU ရဲ့တန်ခတ်အရေးယူမှုထိရောက်နိုင်ခြေဟာတိတိကျကျရောကျသွားမယ်လို့ EU တာဝန်ရှိသူတူကပြောပါတယ်